ဗီယက်နမ်နိုင်ငံကိုရောက်နေတဲ့မြန်မာသင်္ဘောသားတဦးစီမှာကိုဗစ်ကူးစက်နေကြောင်းဗီယက်နမ်အာဏာပိုင်တွေကတောက်ကြနေမှာပြောကြားလိုက်တာကြောင့်ဗီယက်နမ်ရဲ့လူနာအမှတ်413ဦးမြောက်ဖြစ်လာပါတယ်။အသက်32နှစ်အရွယ်အဲ့ဒီသင်္ဘောသားဟာဂျပန်ကနေဇွန်လ16ရက်နေ့ကထွက်ခွာလာပြီးဗီယက်နမ်နိုင်ငံဟွန်ကန်စေကန်းကိုဇွန်လ23ရက်နေ့ကဆားရောက်လာတဲ့လိုင်ဗီးရီးယားမှတ်ပုံတင်အီပါနဲမာသင်္ဘောသားဖြစ်ပါတယ်။သူ့ကိုဇွန်လ6ရက်နေ့အထိကွာရန်တင်းလုပ်ထားပြီးတဲ့နောက်ဟိုတယ်ကိုပြောင်းလာခဲ့တယ်လို့ဆိုပါတယ်။ဇူလိုင်9ရက်နေ့မှာပြုလုပ်ခဲ့တဲ့စမ်းသပ်မှုအတွင်းကိုဗစ်ဖြစ်နေတဲ့ရောဂါလက္ခဏာမပြခဲ့ပေမဲ့ဒုတိယကြိမ်စမ်းသပ်မှုပြုလုပ်ပြီးနောက်မှာဇွန်လ23ရက်နေ့မှာတော့ရောဂါဖြစ်နေတာကိုတွေ့ရှိခဲ့ရတာပါသူ့ကိုအပူပိုင်းဒေသအထွေထွေရောဂါကုထူးဆေးရုံအမှတ်နှစ်မှာကုသပေးနေပါတယ်ပြီးခဲ့တဲ့ဇွန်လ19ရက်နေ့ကလည်းဒီသင်္ဘောပေါ်ကမြန်မာသင်္ဘောသားတဦးစီမှာကိုဗစ်ကူးစက်နေတာကိုစမ်းသပ်တွေ့ရှိခဲ့ကြောင်းဗီယက်နမ်ကျန်းမာရေးတာဝန်ရှိသူတွေပြောကြားခဲ့တာကြောင့်ဒီသင်္ဘောတစ်ခုထဲမှာတင်မြန်မာဝန်ထမ်း2ဦးကိုဗစ်ကူးစက်တာကိုစမ်းသပ်တွေ့ရှိခဲ့တာပါဗီယက်နမ်နိုင်ငံမှာကိုဗစ်ကူးစက်ထားသူ413ဦးကိုစမ်းသပ်တွေ့ရှိခဲ့ပြီးအဲ့ဒီထဲက48ဦးကိုလက်ရှိဆေးကုသပေးနေဆဲဖြစ်ပါတယ်အခုချိန်ထိဗီယက်နမ်မှာကိုဗစ်ကြောင့်သေဆုံးသူမရှိသေးပါဘူးခင်ဗျာ